Myanmar ရေးနဲ့ပတ်သက်ပြီးဗုဒ္ဓဖူးနေမှာ Britain နိုင်ငံကဝန်ကြီးချုပ် Theresa May ကရောအတိုက်ခံ Labour Party ခေါင်းဆောင်ကပါဝေဖန်ပြောဆိုခဲ့ကြပါတယ်။ New York ကုလသမဂ္ဂရုံးချုပ်မှာကျင်းပနေတဲ့83ချိန်မြောက် Trinity လာခံကြီးမှာကမ္ဘာခေါင်းဆောင်တွေကိုဗုဒ္ဓဖူးနေက Britain ဝန်ကြီးချုပ် Theresa May ကမိန့်ခွန်းပြောကြရမှာမြန်မာနိုင်ငံတွင်ဖြစ်ပွားနေတဲ့ဆိုးရတဲ့လုပ်ရက်တွေအတွက်မြန်မာအာဏာပိုင်တွေဘက်ကနေတာဝန်ခံတာဝန်ယူမှုရှိလာအောင်လှုံ့ဆော်ပေးဖို့အတွက်ပန်ကြားခဲ့ပါတယ်။
In Burma, following the damning report of the United Nations fact-finding mission, we should sow the same confidence to hold accountable those...
မြန်မာနိုင်ငံနဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအချက်အလက်ရှာဖွေရေးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအပေါ်မှာထပ်တူယုံကြည်မှုထားတယ်ဆိုတာကိုကျွန်မတို့ပြသတင်ပါတယ်။2011ခုနှစ်ကစပြီးရှမ်းနဲ့ကချင်တွေအပြင်ရိုဟင်ဂျာတွေပေါ်မှာပါမြန်မာစစ်တပ်ကဆိုးရတဲ့ရက်စက်မှုတွေထပ်တလဲလဲလှုပ်ဆောင်နေတာအတွက်တာဝန်ခံတာဝန်ယူမှုတွေရှိလာစေဖို့လှုပ်အောင်မှာပါလို့ပြောသွားတာပါ။ British အတိုက်ခံ Labour Party ခေါင်းဆောင် Jeremy Corbyn ကလည်းနိုင်ငံခြားမူဝါဒရေးရနဲ့ပတ်သက်ပြီးသူ့ပါတီကိုထောက်ခံသူတွေကိုမိန့်ခွန်းပြောကြရမှာမြန်မာရေးနဲ့ပတ်သက်ပြီးထည့်သွင်းပြောကြားခဲ့တာဖြစ်ပြီးမြန်မာတိုင်းနိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုဝေဖန်ခဲ့တာပါမြန်မာနိုင်ငံဒီမိုကရေစီရဲ့ကျိုးပန်းစဉ်ကစစ်တပ်ကအကျဉ်းချတာခံခဲ့ရတဲ့ဒေါက်ဆန်းစုကြည်ဟာဒီကနေ့မှာအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်သွားခိုလှုံနေတဲ့ရိုဟင်ဂျာတပ်သားနှိပ်ပါပေါ်မှာဆိုးဝါးရက်စက်မှုတွေကျူးလွန်တဲ့စစ်တပ်နဲ့တူရပ်တည်နေတဲ့အတွက်သူ့ကိုအကျဉ်းတောင်ကနေလွတ်မြောက်အောင်ကျိုးပန်းပေးခဲ့သူအများပြားရဲ့မျှော်လင့်ချက်တွေကိုသစ္စာဖောက်နေတယ်လို့ဝေဖန်လိုက်တာပါဒါအပြင်ဒီဒုက္ခတွေကိုလုံခြုံစစ်ချစွာနေရပြန်နိုင်ရင်းနဲ့သူတို့ဘဝရှင်သန်နိုင်ရင်းအတွက်လှုပ်ပေးဖို့ပါ Britain အတိုက်ခံ Labour Party ခေါင်းဆောင်ကတောင်းဆိုခဲ့ပါတယ်